မတော်နဲ့ထရမ့်ဟာသူ့အတွက်နိုင်ငံကြီးအမျက်ထွက်စီမဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့လူကရင်းကိုတောင်းအပ်ပေးခြင်းအပြင်တရားစွဲလို့ရတဲ့ပြည်မှုတွေကိုကျူးလွန်ထားတယ်လို့အမေရိကန်ခြေကဥပဒေရေးရာပညာရှင်သုံးဦးကကွန်ဂရက်လွှတ်တော်မှာဗိုလ်သူနေကပြောသွားပါတယ်။သမ္မတထရမ့်ဟာ2020ပြည်သမ္မတယူကောက်ပွဲအတွက်ဒီမိုကရက်ပါတီကသူ့ရဲ့ပြိုင်ဘက်တူဦးဖြစ်သူဒုသမ္မတဟောင်းဂျိုးဘိုက်ဒန်ကိုစုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီကိုမယိုးမပြောင်းစွာနဲ့ဆွဲဆောင်ခြင်းအပြင် High Crimes and Misdemeanors ဆိုတဲ့ရာဇဝတ်ပြစ်မှုကိုတိတာထင်ရှားစွာချိုးဖောက်ထားတယ်လို့ Harvard တက္ကသိုလ်ကဥပဒေပညာရေးဆိုင်ရာပေါမော့က Noah Feldman ကလွှတ်တော်အမတ်တွေကိုပြောပါတယ်။ဒီရာဇဝတ်ပြစ်မှုအမျိုးအစားဟာသမ္မတတယောက်ကိုတရားစွဲဆိုဖို့အမေရိကန်ခြေကဥပဒေမှာပြဋ္ဌာန်းထားတဲ့သတ်မှတ်ချက်ပါ။အမေရိကန်သမ္မတတူဟာအမေရိကန်ယူကောက်ပွဲတစ်ခုမှာပြပစဖတ်မှုကိုတားဆီးရမှာဖြစ်ပြီးဖိတ်ခေါ်ရမှာမဟုတ်ဘူးလို့ Stanford တက္ကသိုလ်ကဥပဒေပညာရေးဆိုင်ရာပေါမော့က Pamela Cullen ကပြောပါတယ်။သမ္မတဇယ်လင်စကီကိုသမ္မတထရမ့်ကတောင်းဆိုတာဟာအထူးသဖြင့်စိုးရွားတဲ့အာဏာအလွဲသုံးစားလုပ်မှုဖြစ်တယ်လို့လည်းဆိုပါတယ်။ဗိုလ်သူနေကအောက်လူတော်တရားရေးကော်မတီမှလုပ်တဲ့ကြားနာပွဲမှာခြေကောင်းဦးရဲ့ပညာရှင်၄ဦးပြောဆိုကြပြီး၃ဦးကိုဒီမိုကရက်မတ်တွေကခေါ်ယူတာဖြစ်ပါတယ်။ Republican မတ်တွေဘက်ကခေါ်ယူတဲ့ George Washington တက္ကသိုလ်ကပါမော့ကဂျိုနသန်ထော်လီကတော့သူဟာ2016ခုနှစ်ကသမ္မတထရမ့်ကိုမဲပေးခဲ့သူမဟုတ်ဘူးလို့ပြောပါတယ်။ဒါပေမဲ့သမ္မတထရမ့်ကိုတရားစွဲဆိုရေးအထောက်ပံ့ဖြစ်စေတဲ့အချက်လက်တွေနှဲပါပြီးသမ္မတကိုယာရုကဖယ်ရှားဖို့ရည်ရွယ်တဲ့ဒီမိုကရက်တွေရဲ့အမျက်ဒေါသကတိတ်ကြီးမားနေတယ်လို့ပေါမော့ခ်တန်လီကပြောသွားပါတယ်။